မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့သတင်းပတ်အတွင်းမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခိုက်ရေးယူမှုတချို့ကိုရှော့ပေါ်ပေးလိုက်ပြီးတော့တချို့တိုးတာတွေတော့ရှိလာပါတယ်အဲ့လိုလုပ်တဲ့အခါမှာအမေရိကန်ပြည်ထောင်စုရဲ့အကြောင်းပြချက်ကမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေကိုနှောက်ယှက်ပိတ်ပင်နေသူတွေလူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့စီးအေးရကုန်သွယ်ဆက်ဆံရေးတိုးမြင့်ဖို့လုပ်ကိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးတော့အရေးယူပိတ်ဆို့တာကိုဆက်ပြီးပြဋ္ဌာန်းထားတာဖြစ်တယ်လို့ပြောပါတယ်။ဆိုတော့တစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်းပြောင်းလဲရေးအတွက်ကူပြောင်းရေးလူ့အခွင့်အရေးချင်းတိုးတက်စေဖို့အစတရားဖြင့်ဒါတွေကိုဆက်ပြီးတော့အားပေးလှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။ဒီတော့ကအမေရိကန်ကအခုလိုမျိုးတန်ခတ်ရေးယူမှုကိုလုံးလုံးလျားလျားရုပ်သိမ်းပစ်လိုက်တာမျိုးမလုပ်သေးဘဲနဲ့ဆက်ပြီးတော့အချို့တဝက်ထားတဲ့အခြေအနေဟာမြန်မာနိုင်ငံလက်ရှိတွားနေတဲ့ပြည်ပင်ပြောင်းလဲလုပ်ငန်းစဉ်ကိုတကယ်ပဲအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါသလားဒါကိုဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားသူဦးထဲမှာတူကတော့စီးပွားရေးဆိုင်ရာသတင်းဆောင်မတွေသုံးသချက်ဆောင်မတွေစာအုပ်တွေရေးသားပြုစုထုတ်ဝေနေတဲ့ဆရာဦးခမောင်ကျော်ပေါ်ကားပေးတာဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးကျင်းသားများကွန်ရီဆောင်ရှောက်ရေးအသင်း ABB ရဲ့တွေ့ပတ်အတွင်းမှုဥပဒေဖြစ်ပါတယ်ဆွေလူဘကနေအားလုံးကိုကျေးဇူးပါတယ်ခင်ဗျာဆိုတော့ပထမဦးဆုံးပင်နေဆွေးနွေးသူနူရဲ့သဘောထားကိုအင်းစုံနှောင်းထောင်ကြည့်အောင်ပါဆရာဦးခမောင်ညိုခင်ဗျာအမေရိကန်ပြည်ထောင်စုကအခုလိုမျိုးတန်ခတ်အရေးယူမှုဆက်ထားတဲ့ကိစ္စကိုဆရာသဘောတူပါသလားအကြောင်းပြချက်ကရောခိုင်လုံတယ်လို့ယူဆပါသလားခင်ဗျာ
ကျွန်တော်အနေနဲ့ပြောရရင်တော့စရရစီဝိုင်းပေးဆုံးမှုထားကြတဲ့သဘောမတူပါဘူးအခုလိုတဝက်တစ်ပြည့်လောက်ထားတာလည်းသဘောမတူပါဘူးဒါပေမဲ့တို့အနေနဲ့ကတော့တစ်ခါကလူပေးကိစ္စတွေကိုအဲဒါဖြစ်ရင်လည်းတစ်ဖက်ကမြန်မာနိုင်ငံရဲ့ပြည်ဝိုင်းပုံရိုးတုတ်တဲ့မှုမှာအမေရိကန်အနေနဲ့ကုန်တယ်မှုတွေရင်းနှီးမြှုပ်နှံမှုတွေအတုံးမြင့်ရအောင်ပြပါဝင်နေဆိုတော့သူတို့ရဲ့အနေအထားကိုတော့နားလည်ပါတယ်။အဲကျွန်တော်အနေနဲ့တော့လုံးဝပြည်ဝိုင်းပြည်သူမှုဖင်ရှားတာကိုပဲလူလာပါတယ်။ဒါအားဘာဖြစ်လို့လဲဆိုတော့တကယ်တကယ်တော့ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့မူလဒီမှတ်ချက်ဒီနော်ပုံမူဝါဒတွေနဲ့ပဲဆန့်ကျင်နေလို့ဖြစ်ပါတယ်။
ဆိုတော့အခုဆက်ထားတဲ့အထဲမှာဆရာစီရင်ထဲမှာကဒီမြောက်ကိုရီးယားကိစ္စပတ်သက်တာရှိပါတယ်တချို့ကတော့မူရစီပါနဲ့ပတ်သက်တာရှိပါတယ်အမေရိကန်ရဲ့ဆွဆွဲချက်ထဲမှာပေါ့လေဆိုတော့ဒီလိုမျိုးအတိအကျပြတ်မှတ်ထားပြီးတော့အရေးယူတဲ့ကိစ္စကမြန်မာနိုင်ငံတနိုင်ငံလုံးနေနဲ့ခြုံပြီးတော့ပြောမယ်ဆိုရင်ထိခိုက်နိုင်တယ်လို့ရောဆရာယူဆပါလား
ဒီပြစ်မှတ်ကတကယ်တကယ်ပြောလို့ရှိရင်ကမရေရပါဘူးအဲဟိုခြုံပြီးပြောမှဆိုရင်ဒီစီဝိုင်းပိတ်ဆိုးတာရဲ့ရည်ရွယ်ချက်ကအစိုးရတရရဲ့လုပ်ပုံကိုင်မှုကိုပြောင်းစေချင်တာပါအခုကတကယ်တကယ်အစိုးရတရရဲ့လုပ်ပုံကိုင်မှုပြောင်းယူမှာပဲနဲ့အစိုးရပါပြောင်းသွားပါပြီအဲ့ဒီအချိန်မှာလုံးဝပဲဖင်ရှားပင်လို့ပဲမြင်ပါတယ
်ဟုတ်ကဲ့ဥပိုလ်ကြီးကရောအမေရိကန်ရဲ့တခါရည်ရွယ်မှုဆက်ထားတဲ့ကိစ္စလုပ်တဲ့နဲ့လုပ်ရလို့ယူဆပါသလားအထောက်အကူဖြစ်မယ်လို့ရောယူဆပါသလားခင်ဗျ
တော့ကျွန်တော်တို့ကအမေရိကန်အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီးပွားရေးပြည်သူမှုကိုဘာကြောင့်ချမှတ်ခဲ့ရသလဲတကယ်လို့စီးပွားရေးပြည်သူမှုတွေကြေရွတ်သွားစေချင်လို့ရှိရင်ကျွန်တော်တို့ကဘာတွေလုပ်ရမလဲဆိုတာကိုလည်းကျွန်တော်စဉ်းစားဖို့လိုပါတယ်အထူးသဖြင့်တော့ဒီမြန်မာနိုင်ငံကိုစီးပွားရေးပြည်သူအရေးယူရဆိုတော့ကရေးစစ်အစိုးရဆက်ဆံရေးပြီးတော့လူ့ကိုယ်ရေးအချို့ပေါက်တာအဆိုင်ချန်ကောင်းတော့တကယ်တော့ဆန်းစုကြည်တို့ဒီနိုင်ငံရေးကျင်းစာရေးအမြောက်အများရှိတာနောက်လေယံပြေသိမ့်စစ်မှုပြဿနာတွေနောက်တကယ်ဒီဟိုလူသမီးတွေဒီ rape လုပ်ခံတဲ့ကိစ္စမျိုးတွေနောက်အနာဘယ်ကကျူးနေတဲ့လူ့ကိုယ်ရေးချိုးဖောက်မှုတွေကိုအရေးကြီးပုံမရှိတာတွေပုံမှာအခြေတည်ပြီးတော့ဒီလိုစီးပွားရေးအရာပိဆုမှုတွေတန်ဆတ်မှုတွေဖြစ်လာတာကျွန်တော်တို့ဟိုလေးလာသိရှိရပါလေဆိုတော့ကျွန်တော်ဒီအရာတွေကိုဖြတ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလူ့ကိုယ်ရေးချင်တွေတိုးတက်ဖို့လိုပါလိမ့်မယ်ဆိုတော့အဲ့လိုတိုးတက်တယ်ဆိုလို့ရှိရင်တော့အမေရိကန်ရဲ့ဒီပေါ်စီပေါ်နော်ဒီမလေးပတ်သက်ပြီးချက်မှတ်ရတဲ့ပေါ်စီရလေတောင်းနေတော့ပါပါနောက်တစ်ခုကဒီအခုစီးပွားရေးပြည်သူမှုလုပ်တယ်ဆိုတဲ့ကောင်မှာအထူးသဖြင့်တော့ဒီပတ်သက်နေတဲ့သူတွေပေါ့နော်ဆရာကနေပေါ့တခါအရေးယူရတဲ့သူတွေကဒီလေယာဉ်မြေသိမ်းမှုနဲ့ပတ်သက်တဲ့ပြဿနာဟိုလေယာဉ်မြေသိမ်းမှုမှာပေါ်ဝင်ပတ်သက်နေတဲ့သူတွေလည်းအများစုရှိနေနိုင်ပါတယ်အဲဒီလိုပဲနောက်တခြားဒီဥဒမာလောဘတွေနဲ့ပေါ့နော်စီးပွားရေးရပြီးခဲ့တဲ့ဆက်နေပူပေါ်မှုလုပ်ဆောင်နေတဲ့သူတွေအများစုကလည်းပါဝင်ပတ်သက်နေတဲ့မျိုးကိုလည်းဟိုတွေ့ရှိနိုင်ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီစီးပွားရေးပြည်သူမှုလုပ်တယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတစ်ခုရဲ့ဂုဏ်သိက္ခာနဲ့လည်းဆိုင်ပါတယ်။တခြားနိုင်ငံတစ်ခုကကိုယ့်နိုင်ငံကိုအရေးယူတယ်ဆိုတဲ့ဟာမျိုးကကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကိုကျွန်တော်တို့ဖေရှားဖို့ကြိုးစားရမှာပါ
။
အခုချိန်မှာအစိုးရသိဖြစ်နေတယ်ဆိုပေမဲ့ ဒီကျွန်တော်တို့ဒီတကယ်အဓိကကျတဲ့အုပ်စုရန်ရတွေကအစိုးရတည်းရဲ့လက်ထက်မှာရောက်ရှိမနေသေးပါဘူးဒါကလည်းကျွန်တော်တို့အမေရိကန်အစိုးရကတည်းကလည်းထည့်သွင်းစဉ်းစားမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့တက်တန်းကာလပေါ့လေအမေရိကန်ကအမေရိကန်ပြင်ဥရောပဘက်ကတော့ဒါအခုကျွန်တော်တို့သိသလောက်အများစုကိုရုပ်ထားပြီးသားပြီးဒီစစ်လက်နက်ပစ္စည်းနဲ့ပတ်သက်တဲ့ကိစ္စတွေတန်တော့တယ်လို့ကျွန်တော်တို့သိထားရတာပါဆိုတော့အမေရိကန်ကတော့အများဆုံးတန်ခတ်ရေးရမှုကိုဇက်တိုက်လူနှစ်ပေါင်းများစွာချမှတ်ခဲ့တာပေါ့လေအဲ့တော့နှစ်ပေါင်းများစွာထားခဲ့တယ်ဒီတန်ခတ်ရေးရမှုတွေကမြန်မာနိုင်ငံပြီးခဲ့တဲ့ကာလကနေပြီးတော့ဒီနေ့ဒီချိန်ကြီးဖြစ်လာတဲ့အကြောင်းလေးတွေမှာတစုံတရာအရေးကြီးတဲ့ကဏ္ဍတစ်ခုကနေပါခဲ့တယ်လို့ရောဥပ္ပဒေတို့ကသုံးသပ်သလား
ဆိုတော့ကျွန်တော်တို့ကဒီဟိုဒီဟာကအရေးကြီးတဲ့အကဏ္ဍတစ်ခုမှာပါခဲ့တယ်လို့ကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့စီးပွားရေးပြည်သူမှုတစ်ခုလုပ်ရပြီဆိုလို့ရှိရင်ဒီမြန်မာအစိုးရအနေနဲ့ပေါ့မြန်မာနိုင်ငံမှာရှိနေတဲ့ဒီကိုစီးပွားရေးကိုလုပ်ကိုင်နေတဲ့သူတွေတို့တခြားနိုင်ငံတွေနဲ့ကုလူဆက်ဆံတဲ့အကောင်မှာအများကြီးအခက်အခဲတွေတွေ့ရတာမျိုးတွေရှိပါတယ်ဆိုတော့အထူးသဖြင့်တော့ဘန်စနစ်ပေါ့နော်ဒီဘန်စနစ်ရဆိုဘန်ငွေထိုးတဲ့အကောင်မျိုးတွေမှာတခြားချားကန်ပြီးတော့အဖြစ်သုံးရတဲ့အကောင်မှာဘလို့ပဲငွေကြေးကုန်ကြတဲ့ဟာမျိုးတွေနောက်တချို့ဟာတွေမှာဒီငွေကြေးရဖြတ်တော့ပေးဆုကဏ္ဍတွေဟာတွေရှိပါတယ်ဒါကမြန်မာနိုင်ငံရဲ့စီးပွားရေးထုတ်တမှုတွေအနောက်ဆက်ဖြစ်နေပါတယ်အဲ့ဒီတို့လေကျွန်တော်တို့ကဒီရီဖြည့်ရုပ်ဖို့အတွက်လူ့ပွင့်ရေးခြေနေတိုးတက်လာဖို့နောက်နိုင်ငံရေးစနစ်တိုးတက်လာဖို့ပုံပြီးပွင့်လင်းနေတဲ့တကယ့်ကိုပြည်သူလူပေါ်ဝင်နိုင်တဲ့နိုင်ငံရေးစနစ်ကိုပြင်ထောင်ရဖို့ကြိုးစားနေရပါ
ဟုတ်က
ဲ့ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကပြည်သူနဲ့ပုံပြီးတိုးတက်လာတဲ့ဆိုတော့ကျွန်တော်တို့နိုင်ငံရေးစနစ်ဒီပြောင်းလဲလာတာကိုကျွန်တော်တို့တွေ့မြင်နေရပါတယ
်ဟုတ်ကဲ့ဒါရေးဆွေးနွေးမယ့်တော်ရရှင်တွေကိုဖိတ်ခေါ်ပါမယ်ပထမအဦးဆုံးကဆလိုင်းပွေကုံပါဆလိုင်းပွေကုံဘယ်လိုယူဆပါသလဲအမေရိကန်ရဲ့တန်ခတ်ရေးယူမှုတချို့ချော့တာရှိပါတယ်တချို့တိုးတာရှိပါတယ်ဆက်ထားထားပါတယ်ဒါဟာမြန်မာနိုင်ငံသွားနေတဲ့လမ်းကြောင်းကိုထောက်ကူဖြစ်စေမလားဒီမိုကရေစီလူ့ခွင့်ရေးခြေအနေတွေတိုးတက်စေမလားခင်ဗျဘယ်လိုမြင်ပါသလဲဆလိုင်းပွေကု
ံအဲအတန်မချီဘူးဆရာဟိုအတန်မရဘူးဟုတ်ကဲ
့ဆလိုင်းပွေကုံဆရာအတန်ကြားရပါပြီခုနတော့အတန်ရုပ်ပြင
်ခဲ့လိုက်ပါဦးဆရာဟို
အခုကြားရပါပြီလားခင်ဗျ
တခြားလုံးကတတ်မကောင်းမရဘူ
းအခုရောကြားရပါပြီလားခင်ဗျ
အခုတော့ကြားတယ်ဟုတ်ကဲ့ပြတ်တော့ဖြစ်နေလို့ဆရာ
ဟုတ်ကဲ့ဆလိုင်းပွေကုံဖုန်းကိုပြန်ချလိုက်ပါကျွန်တော်တို့ပြန်ဆက်သွယ်ပါမယ်နော
်ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့နောက်တူကတော့ရန်ကုန်မြို့ကရှင်းနေကြီးဦးကျော်လင်းရှင်းနေကြီးကရောဘယ်လိုယူဆပါသလဲအမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုစီးပွားချထားတာကမြန်မာနိုင်ငံအတွက်အထောက်အကူဖြစ်စေမလားခင်ဗျဟု
တ်ကဲ့အဲ့ဒါကတော့ဗျာဟိုကျွန်တော်နည်းနည်းလေးကျွန်တော်တို့ခေတ်ကတက်ကြွေရပုံစောရကျွန်တော်နောင်အကယ်မီမေနာယူးနဲ့လေးပြောတာလို့ဒီစီမိတ်ပြီးတော့မှအခုလက်ရှိဗမာပြည်အခြေအနေကိုဒီဘက်ရောပုံညီရတဲ့အမေရိကအခုကမက်ဆီမေကခေါင်းညားမှာစာမက်ဆီမေကိုခေါင်းခါပြအဲ့တော့ကျွန်တော်ဥမဲ့လေးစကားနဲ့ဆိုရင်တော့မက်ဆီမေကိုခေါင်းခါပြပြီအဲ့တော့ဗမာပြည်ရဲ့မျက်စိဖွင့်ပြီးတော့ပြန်ခေါင်းခါတော့တွေ့ရလိမ့်မယ်အဲ့တော့တော့လူတန်းဆိုတော့ဗျာဟာဒူအဗီယက်ရှင်ဒူအီကွလန်အော်ဖစ်ရိုယရှင်ဆိုတော့တူညီတဲ့တုံ့ပြန်မှုနဲ့အခုကရုရှားတွေလည်းတွားပြီးတော့ရတဲ့ကူညီလေးတွေတော့တိုက်ချင်းတွေ့ပြန်နေမရောလို့ဒီတိုက်ချင်းကိုကျွန်တော်တို့လေးပြန်နေပေါ့ဗျာအဲ့ဒါတွေဝေဖို့တွေစောင့်နေဆွေးနွေးနေတယ်လို့ကျွန်တော်ဒီဘီကြီးတို့အဲ့ဒီကျွန်တော်နားမှာကက်နေတဲ့နိုင်ငံကြီးတွေအပေါ်မှာလေသိစရာအရင်တိုက်ကြလဲတော့နေလို့ဆိုတော့အမေရိကန်ရဲ့ပေါ်တစီမိတ်ကတွေကသူတို့ရဲ့ဆရာကြီးပေါ့ဗျာဟင်ဒရီကစ်ဆင်ဂါရဲ့ပုဂ္ဂိုလ်တော်မှပြောခဲ့မှုတွေနိုင်ငံတစ်ခုကပြိဆုံးလိုက်လို့ရှိရင်ကွန်မလိုချင်းတဲ့ဘက်ကိုရောက်သွားမယ်ဆိုတော့အခုအဲ့ဒီပုံစံမျိုးနဲ့တက်တက်လုပ်မယ်ဆိုရင်သူတို့ဘာဖြစ်ချင်လို့ဗမာပြည်ကိုတွန်းတင်ရမယ်ဆိုတာဘာလို့လဲတော့တန်းတန်းလေးနဲ့ခုနကပေါ့ဗျာအဲ့ဒီကျွန်တော်တို့ကလည်းကိုယ့်ရဲ့ရည်ရည်မှုကရှင်းတဲ့နိုင်ငံကိုသူတို့အမပေးအပေးတဲ့နေရာကိုသွားကြမှာအဲ့ဒီဘက်ရောက်မသွားအောင်ကျွန်တော်နိုင်ငံတကာစီမံချက်တွေလည်းဒီနိုင်ငံတော်ဟိုနိုင်ငံရဲ့ဝန်ကြီးတွေအစားပေါ်ပြခေါင်းဆောင်တွေကတော်တော်ထိန်းနေပါတယ်။ဒါနဲ့အမေရိကန်ကအခုလိုမျက်စိမိတ်ပြီးခေါင်းခါကြတော့ကျွန်တော်တို့ကမျက်စိဖွင့်ပြီးခေါင်းခါပြရတဲ့နေကြုံနေရတဲ့အတွက်ကြောင့်ကျွန်တော်ကတော့ဘယ်လိုခေါ်မလဲကြာအမေရိကန်ပေါ်စီချောင်းနဲ့အမေရိကန်ပုဂ္ဂိုလ်ကဒီတစ်ချက်မှာတော့ဖြစ်ပြီးမရပါဆာဒီလိုချင်းဒီမှာဆက်ရတဲ့ချမ်းမဒီမိုကရေစီပဲကြာတချမ်းမဒီမိုကရေစီအခွင့်အရေးတော့ရှိမှာပေါ့အဲ့တော့ဒီလိုဆိုခေါ်ရမယ်ဆာအခုပြိနေတဲ့အတွက်ကြောင့်ပေါင်းတဲ့ဘက်ကိုရောက်မလားဆိုးတဲ့ဘက်ကိုရောက်မလားလို့ကျွန်တော်ကြည့်လိုက်ရင်အခုတော့ဒီမြန်မာပြည်ကလည်းသူ့ရဲ့ထက်ပေါ်ကိုသူရှာနေတယ်တွေ့ရပါတယ
်။ဒါကြော
င့်မလို့ကျွန်တော်တို့ဒီဥစ္စာကတော့အဲတို့ပါပဲ12 action ပါဗျာ။သူ့ရဲ့ action ပေါ်မှာကျွန်တော်တို့က reaction တစ်ခုတော့ပြန်ပြီးတော့တုံ့ပြန်မှုတစ်ခုတော့ထက်ပေါ်ရှာတယ်တွေ့နေလို့ကြောင့်ဒါကြီးကတော့နိုင်ငံတကာကကျွန်တော်တို့နိုင်ငံတကာမှာပတ်တန်ကြွင်ကျင်နေဆိုတဲ့အမေရိကန်ကအဲ့ဒီလိုဒီကျူပေါက်လုပ်ခဲ့နေတယ်မအောင်မြင်ပါဘူး။အခုဗမာပြည်ပေါ်မှာလည်းဒါကြီးကိုထပ်ဆက်မယ်ဆိုရင်အခုကတွေ့တဲ့အတိုင်းပဲကျွန်တော်တို့ဥစ္စာပြေးလာလို့ရှိရင်ကျွန်တော်တို့အများသမားတွေတော့လေးစိတ်သွားတယ်ဆိုတာဒီအဲ့ဒီတော့အဲ့လိုမျိုးတွေကကျွန်တော်တို့ဒီလိုချင်တော့ဖြစ်မလားဆိုရင်မို့သူကိုယ်တိုင်နဲ့ကိုယ်ဟာကြနေတယ်အဲ့ဒါဗမာပြည်ကိုပိတ်ဆို့လို့ဆိုပြီးတော့ပဲတခါတည်းကလည်းခေါ်နေသလားအဲ့ဒီလိုပေဟိလိတွေကတော့ကျွန်တော်တော်တော်လေးနေဆိုင်တဲ့အတွက်ကြောင့်ထပ်မပြီးအဖြေရှာအောင်လုပ်ခင်ဗျာဟုတ်ကဲ့တော့
ပါဟုတ်ကဲ့ဦးကျော်လင်းကျေးဇူးများကြီးတင်ပါတယ်ဆရာဦးခမောင်ညိုကတော့ရှင်နေဦးကျော်လင်းဆွေးနွေးတာကိုတချို့တော့သဘောတူမယ်ထင်ပါရဲ့ဆိုတော့ဆရာဦးခမောင်ညိုအခုဆက်ထားတဲ့ဒီတန်ခတ်ရည်ရွယ်မှုတွေကရည်ရွယ်ချက်အမေရိကန်ကပြောတဲ့ရည်ရွယ်ချက်ပြောင်းပြန်တက်ရောက်စေနိုင်တယ်လို့ရောဆရာယူဆပါသလား
အဲ့ဒီကြကြလည်းမဖြစ်ဒေရန်တိတိကြကြပြောလို့ရှင်တော့မှန်တာအချက်ကြီးပဲအခုကစားစပက်ကလည်းစပက်ကလည်းဒီ
ဘာလုံးကြီးလူမျိုးကိုလောကကံရလာလေအောင်ဆိုပြီးအလျှော့ပြလိုက်တယ်တစ်ဖက်မှာအသိစုထားတဲ့ပုံမူများကလည်းတရားလောက်ကြံနေတယ်တရားလောက်ကြံနေဆိုတော့ဒီနေ့တန်းကကြေကြေတန်းတန်းလောက်ချင်လို့ရှင်တော့ဒီလူတွေဟိုပါနော်ဒီကြီးဝိုင်းလူကြီးအားလုံးပေါ့လေအားလုံးကိုဒါဖိရှားပြရမယ်လို့စားလေပါတယ်တပိုင်းမှလည်းကျွန်တော်စဉ်းစားမိတာကဒီမြန်မာနိုင်ငံမှာကတောက်လျှောက်ကကုနာလူ စစ်ဘုတ်ချုပ်တင်နေပေါင်းပြီးတော့စစ်ပွဲစားခဲ့ကြတဲ့တထေးကြီးတွေကပဲပိုက်ဆံအများဆုံးရှိနေတဲ့အခြေခံစောက်အောင်စူကြပါစုလေစိတ်တို့ဟိုတယ်တို့စသည်အားဖြင့်ဒီလုပ်ငန်းတွေဆိုတာလည်းပဲဒီတထေးကြီးတွေကပဲပိုင်နေအခုဒီတန်ကပ်ပိတ်ဆိုတဲ့စီးနှဲမှာပိုင်နေပါတဲ့ဟလာတထေးကြီးတချို့ဆိုရင်လေစိတ်တွေကိုစောက်ထားရရှိတယ်ဟိုတယ်တွေစောက်ထားရရှိတယ်ဒီလေစိတ်တွေကနေပဲနိုင်ငံကကောင်းဆောင်
ာပဲပချင်းကြီးရခိုးတယ်မှာပဲတည်သွားတာပဲဟုတ်
ဆိုဖူဥပ္ပူကြီးရော
ဟုတ်တယ်မှာပဲဆက်သွားတာ
ဟုတ်ကဲ့ဥပ္ပူကြီးကရောဟုတ်ကဲ့ဆရာ
ဒီလူတွေကလည်းဒီလူတွေကလည်းမှန်ပါတယ်ဟိုခေတ်ဟိုခြေလေးဒါတို့ရင်းနှီးစုဆောင်ကြတဲ့ဒါချမ်းသာကြောပဲကြတဲ့ပုံစံကအဲပြောပြဖြစ်တာမှန်ပါတယ်ဒါပေမဲ့ချစ်ကြောင်းတဲ့ခါကျွန်တော်ပြောနေတာကတော့ချစ်ကြောင်းတဲ့ခါတော့တို့ကခင်းနဲ့အတူပဲလိုက်ဖို့ကြိုးစားမှာပဲဟိုပြန်ရင်းခင်းမယ်ပြန်ရင်းခင်းလည်းမခင်ပါဘူးအဲ့တော့အဲ့ဒီလူတွေရဲ့လုပ်ငန်းတွေလွတ်တဲ့လုပ်ငန်းဆိုတဲ့ခါလေးပြောရလို့ရှင်တော့တော်တော်ခက်ရှားရှားလို့ပြောရမှာလား
ဟုတ်ကဲ့ဥပ္ပဒေရောအဲ့ဒီအချက်ကိုဘယ်လိုသဘောရသလဲဒီဟာကင်းနိုင်သလားဗျာ
ဟိုတချို့ဘော်တွေကတော့ကင်းနိုင်တဲ့အရာမျိုးတွေမရှိပါဘူးဆိုတော့ဒါပေမဲ့ဒီတထေးတွေဆိုတဲ့ခရိုနီတွေဘက်ကလည်းသူ့ပြင်ကြောင်းလေးရပါလိမ့်ရှိပါတယ်ဆိုအထူးသဖြင့်တော့သူတို့ရဲ့ပိုင်ဆိုင်မှုတွေကဘယ်လိုပိုင်ဆိုင်ခဲ့တယ်နောက်ပြီးတော့သူတို့အခွန်တွေကိုဘယ်လောက်ဆောင်နေသလဲသောသူကောမြေသိမှုတွေမှာဘယ်လိုမျိုးဖြည့်ရှင်းနေသလဲသောပရဟိတနဲ့ဒီမိုကရေစီပုံမတူတဲ့ဖို့အတွက်သူတို့တွေကဘာတွေလုပ်နေသလဲဆိုတဲ့ဟာတွေကိုလည်းသူတို့ကဟိုပြန်ပြီးတော့ရှင်းပြဖို့လိုပါတယ်အဲ့ဒီလိုပဲနောက်တစ်ခုကဒီနောက်ထပ်ဒီလိုအမှုမျိုးတွေမချူးလို့တော့ပါဘူးဆိုတဲ့ဟာမျိုးကိုလည်းကျွန်တော်တို့ထင်ချင်ချက်ပြဖို့လိုပါတယ်သောသူတို့ရဲ့ဒီစိတ်ရောလုပ်ရုံတွေမှာတော့တကယ် CS လို့ဟာ policy မျိုးတွေဘယ်လောက်ထိရှိသလဲပေါ့ဒီလိုမျိုးဟိုသူတို့ဘက်ကလည်းသူ့ရဲ့ကြောင်းလဲမှုတွေရှိမယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းနဲ့တော့ဒီ American က sanction ကပြုတ်ကျသွားမယ်အနေနဲ့မျိုးရှိပါတယ်။တစ်ခုမှလည်းသူကနိုင်ငံရေးသူ့ရဲ့ကြောင်းလဲမှုတွေဆက်လုပ်ဖို့လိုပါတယ
်။ဟုတ်ကဲ့
အခုချိန်ကဒီတက်မတော်သားတွေကလည်း25ရာခိုင်နှုန်းကဒီထဲမှာရှိနေသေးတာဖြစ်ပါတယ်။အဲ့ဒါမြန်မာနိုင်ငံကဒီမိုကရေစီစစ်စစ်နဲ့ကိုရောက်နေတာမဟုတ်သေးဘူးဆိုတော့မျိုးတွေရှိပါတယ်။အဲ့ဒီအပြင်အရေးကြီးတဲ့ဒီကဟိုကဝေးဦးစီးချုပ်တို့ဒီလေးဝင်ကြီးတို့နေသက်ဒီသားတို့ဆိုတော့ကလည်းဒီအစိုးရကနေပြီးတော့တရရဲ့စီမံခန့်ခွဲဖို့အတော်လေးခက်ခဲတဲ့အနေအထားမျိုးတွေရှိနေတယ်။နိုင်ငံရေးအကျဉ်းသားတွေဆိုတော့လည်းဆက်ပြီးနေတဲ့အနေအထားမျိုးတွေရှိနေတဲ့အပြင်ကိုပြည်တွင်းစစ်ဆိုတော့လည်းဆက်ရှိနေသေးတဲ့အတွက်အမေရိကန်အစိုးရအနေနဲ့ဒါသူတို့ရဲ့ Congress ကချမှတ်ထားတဲ့ policy ကိုကျော်ဖို့အတွက်အတော်လေးခက်ခဲတဲ့အနေအထားမျိုးတွေပါလည်းရှိနေဦးမှာပါ
။ဟုတ်ကဲ့ခင်ဗျာ။အခုတည်းဆွေးနွေးမဲ့တော်တော်ရှင်တူကတရရဲ့မျိုးကဦးလှမြင့်ဦးလာမြင့်ဘယ်လိုသဘောရပါလဲခင်ဗျာအမေရိကန်ကတန်ခတ်ရေးယူမှုဆက်ထားတာဟာမြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးဒီမိုကရေစီရဲ့လူ့ခွင့်ရေးကိုတကယ်အထောက်အကူဖြစ်စေမှာလားခင်ဗျာ
တန်ခိုးရလူ့ခွင့်ရေးတွေကိုပို့ပြီးတော့တောက်တက်ရေးမယ်လို့ယူပါအောင်ခင်ဗျာတန်ခိုးမြောက်လာအခုပြီးခဲ့တဲ့နှစ်20လောက်ကိုပြန်ကြည့်ရင်တန်ခိုးမြောက်ကျွန်တော်တို့ဥပိုင်းဒီကဲတို့ခရိုနီတို့ပေါ်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီဥပိုင်းဆိုခရိုနီတို့ပေါ်လာတာကဒါအကျိုးဆက်တာတန်ခိုးမြောက်လာတာဒါတွေပေါ်လာတာဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ချင်းချင်းကိုမလုပ်ခဲနဲ့ဥပန်းဆောင်ရည်ရေးနဲ့ကိုင်းနေနေတဲ့ဟာထွက်သွားမယ်ကျွန်တော်တို့ပြီးတော့ဖြောက်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဦးလာမြင့်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အမေရိကန်ပြည်ထောင်စုကသောတာရှင်မောင်ဒတ်တနာကတော့အမေရိကန်ဆိုရအနေနဲ့တန်ခတ်ပိတ်ဆို့အရေးယူမှုတတန်းတိုးလိုက်ရတဲ့အဓိကရွယ်ချက်ကဆိုရအသည့်အနေနဲ့အမေရိကန်ကပိတ်ဆို့အရေးယူထားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုအမေရိကန်ဆိုရတစုံတရာယုံကြည်မှုရှိလာတဲ့ဒီကန်တွယ်ထိန်းချုပ်ထားဖို့တွန်းအားပေးလိုက်တာပဲလို့ယူဆပါတယ်တကယ်လို့ဆိုရသည့်အနေနဲ့လည်းအဲ့ဒီလူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုထိတိယောက်ယောက်ကန်တွယ်ထိန်းချုပ်နိုင်မယ်ဆိုရင်တော့ပြည်ပြင်ပြောင်းလဲရေးတွေလင်းမြန်စေဖို့အထောက်ပံ့အကူအညီများပြားရနိုင်တဲ့အတွက်အထောက်အကူဖြစ်နိုင်တယ်ဆိုတာယူမတန်တရားဖြစ်စရာမလိုဘူးလို့ယူဆပါတယ်တဲ့ဒါကသောတာရှင်ပေါင်းတသနာပါကျွန်တော်တို့တရားဆွေးနွေးမဲ့နောက်သောတာရှင်တူကဆလိုင်းဘွေကိုဆွေးနွေးပါခင်ဗျာ
โอเคဆရာအခုအမေရိကန်ကတဆုတဝဲကိုစီးပွားပိစုမှုကနေဖြစ်ဆိုပြတာအင်မတန်မှအကောင်းတယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့အခုပီတူလူထုကိုစားပြုတဲ့အစိုးရနဲ့ now တဝဲတပြက်ပဲပြည်သူလူထုကိုစပြီးလို့လဲကိုကမှာပေါ့တက်မတော်ဟိုခွေးချပြီးတော့မှအဲ့လိုမျိုးသူတို့ခရိုဒီတွေနဲ့ဆက်ဆက်တဲ့ဥစ္စာကိုလောလောဆယ်ဆက်လက်ပြီးတော့မှဆိုင်ဆင်ထားပြီးတော့မှကြံတဲ့ပြည်သူလေးထဲကိုရောက်သွားတဲ့အစိုးရလေးထဲကိုရောက်သွားတဲ့ဥပမာဘန်တထုံနဲ့မရောက်သေးတဲ့ရင်းဝါဘန်လိုမျိုးတွေနောက်ပြီးတော့မှမြေဝရီဘန်လိုမျိုးတွေကိုအဲ့လိုမျိုးခဏလောက်ဆိုင်ဆင်လုပ်ထားတာအင်မတမကောင်းတယ်လို့ဘာကြောင့်လဲဆိုတော့အမေရိကန်ကခင်ဗျားတို့တက်မတော်တွေအခုလူထုရဲ့တက်မတော် full မဖြစ်သေးဘူးဒါကြောင့်ဒီလိုမျိုးငါတို့ကတော့လူထုကိုပဲဦးစားပေးပြီးတော့မှဘာမဆိုလို့ခင်ရတယ်ဆိုတော့ခင်ဗျားတို့လည်းပဲနောက်နောက်မှာလူထုရဲ့တက်မတော်အလုံးဘာလဲအပြည့်အစုံလောကဥတုံဖြစ်သွားအောင်ခင်ဗျားတို့လည်းလှုပ်ရှားဟိတ်အဲ့ဒီချိန်ကြမှာပဲငါတို့ဆန့်ရှင်တွေအားလုံးကျုပ်သိမ့်ပေးမယ်ဆိုတော့ message တခုကိုအမေရိကန်ကကောင်းကောင်းသဘောပေါက်ပြီးတော့မှဒီ Leslie အစိုးရတက်မတော်နဲ့ခရူနီတွေကိုဟိုဗါလဲမြေဆိုင်ပြလိုက်တာလေပြလိုက်တာပဲလို့အဲ့လိုပဲပြနေစရာ
ဟုတ်ကဲ့ပါဆလိုက်ပွေကုန်ကျေးဇူးအများကြီးတင်ပါတယ်ဆောက်ကမောင်ညိုအခုခြားတဲ့လူတွေတချို့ကိုဆက်ပြီးတော့ပိတ်ထားတယ်နောက်စီးပွားရေးလုပ်ငန်းတွေပါတယ်ဆိုတော့အဲ့ဒီလိုမျိုးအခုကန့်တတ်ထားတဲ့ကန့်တတ်ထားချက်တွေကအခုရည်ယူထားတာတွေကမြန်မာနိုင်ငံအခုတွားနေတဲ့လမ်းကြောင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိစ္စစတာတွေမှာဘယ်လောက်ထိအတားအဆီးဖြစ်တယ်လဲဆရာအတိုင်းအတာပမာဏနဲ့ပြောရင
်ဟုတ်ဒီကတော့တစ်ဖက်ကပြောရင်လည်းဒီကတော့ကောင်းတာပေါ့ဒီကတော့ကောင်းတာစီးပွားရေးပိတ်ဆို့မှုတွေရှိနေပေမဲ့လည်းနောက်ပြီးခဲ့တဲ့ဒီမလင်းကနေဒီမှာစီးပွားရေးတိုးတက်မှုတွေတာရခဲ့တယ်တကယ်ကဘာဖြစ်လို့လဲဆိုတော့အမေရိကန်ကစီးပွားရေးပိတ်ပြီးနေစိတ်တဲ့ကမ္ဘာမပိတ်တဲ့နိုင်ငံလေးနဲ့လုပ်တယ်။နောက်အိန္ဒိယနိုင်ငံလေးရှိတာအပြင်နိုင်ငံလေးနဲ့ရှိတယ်။အဲအဲ့ဒီအခါကျတော့မြန်မာဒီကနိုင်ငံလုံးအနေနဲ့ခြုံပြီးပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးကိုတိုးတက်အောင်လုပ်နိုင်မယ်။ကျွန်တော်တို့မျှော်လင့်တာကကျွန်တော်တို့သိစီချင်းနေတာကတော့တကယ်လို့ဒါအမေရိကန်ကစီးပွားရေးမပိတ်ဆိုရင်ကျွန်တော်တို့ကဒီကဲတိုးတက်နိုင်ရင်တိုးတက်နိုင်ရအကြောင်းရှိတယ်လို့မြင်တယ်။တခုပင်ဒီကနေ့ကျတော့တတိယဒီကိုဘယ်လိုစီမံခန့်ခွဲရမလဲဘယ်လိုအများပြည်ပြည်အကျိုးစီးပွားတဲ့ပြောင်းလို့ရမလဲမတရားဘာလဲမတော်မတရားလုပ်တာလို့ဘယ်လိုသိသိရမလဲဆိုတော့စောင့်ရည်ကလည်းလုံးဝရှိဦးတယ်သူရှိမှဆွေးနွေးသွားတယ်ဆရာကြီးရဲ့ဟိုအားလည်းမလဲအဲ့ဒါတွေ့ရတယ်ကျွန်တော်အစိုးရနောက်ဆုံးကျတော့အစိုးရပေါ်ပြန်ပြီးတာဝန်ကျလာတာပေါ့လေအခုနောက်ကာလတွေမှာဒီတတိယဒီစီးပွားရေးဒုက္ခရှင်ကြီးတွေဆိုင်ဆိုင်မှုတွေကိုပြည်သူ့ကျိုးပဲကြည့်အောင်ဘယ်လိုဒီမှာခံရကြမလဲဆိုတာဒါအစိုးရရဲ့စွာရေးပေါ်ကြံပြီးမူတည်သွားတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့သောတာရှင်တူကတော့အမေရိကန်ကမြန်မာနိုင်ငံပေါ်လူပုဂ္ဂိုလ်တွေပေါ်ပြစ်မှတ်ထားပိတ်ဆို့ထားတာကိုဆက်ပြီးထားတာကိုအပြည့်အဝဝန်ပန်းတတလက်ခုပ်တီးပြီးကြိုဆိုပါတယ်တဲ့ဒါမှန်ကန်တဲ့လှုပ်ဆောင်ချက်ပါဒီလှုပ်ဆောင်ချက်ဟာဒီမိုကရေစီခီးကျမ်းမှာအများကြီးအထောက်အကူပြုပါတယ်ဒီမိုကရေစီရလာတဲ့အကြောင်းပြရတဲ့မှာဒီလှုပ်ဆောင်ချက်ကတိတ်ကိုအရေးကြီးတဲ့အချက်တစ်ခုဖြစ်ပါပါတယ်တဲ့ဦးရတင်းဆိုတဲ့မကွေးရသောတာရှင်ကတော့အမေရိကန်စိုးရအနေနဲ့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်ကြီးတွေပေါ်စီးပွားရေးကပိတ်ဆို့အရေးယူတာဟာမြန်မာနိုင်ငံစီးပွားရေးတိုးတက်မှုအတွက်အဟံအတားလုံးဝမဖြစ်စေနိုင်ဘူးလို့ဆွေးနွေးလိုပါတယ်တဲ့မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေဟာမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်ပြောင်းလဲမှုဖြစ်စဉ်ကလုံးဝပါဝင်ပတ်သက်တာမျိုးမရှိပါဘူးတဲ့အဲ့ဒါကမကွေးကသောတာရှင်ဦးရတင်းပါ Facebook ကနေဆွေးနွေးထားတဲ့ message တစ်ခုမှာတော့ပိတ်ချင်ပိတ်မပိတ်ချင်နေကျုပ်တို့မြန်မာတွေအားလုံးရဲ့သဘောထားကတော့ကမ္ဘာနေရာအနှံ့ဝင်ရောက်ဆွက်ဖက်ဖိအားပေးချဲလဲပူကြနေတဲ့ငပွားကြီးရဲ့ခေတ်သစ်ကိုလိုနီနယ်ချက်လိုရာပုံသွင်းနိုင်ငံတိုင်းမူဝါဒကိုဆက်စုပ်ရင်ရှာနေပါကြောင်းနဲ့သူ့ရဲ့မူရင်းအတိုင်းပါပဲခင်ဗျာကျွန်တော်တို့ကိုအတန်ဖိုင် MP3 နဲ့ပို့ပြီးလို့ဆွေးနွေးထားတဲ့သောတာရှင်တူလည်းရှိပါတယ်ဒေါခင်မျိုးဆွေဆိုတဲ့သောတာရှင်မှာသူဆွေးနွေးထားချက်က10မိနစ်ခွဲရှိပါတယ်အဲ့ဒါလေးကိုလည်းနားထောင်ကြည့်ကြအောင်ပါခင်ဗျာ
ဒီလိုပိတ်ဆို့မှုအတန်တိုးလိုက်တယ်ဆိုတာကျမတို့နိုင်ငံရဲ့ထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးများတတိကြီးများရဲ့ပိုင်ဆိုင်မှုနဲ့ချမ်းသာကြွယ်ဝမှုတွေဟာနိုင်ငံတကာနဲ့ရင်ပေါင်းတန်းနိုင်ပေမဲ့လည်းလူသားတိုင်းမှာရှိတဲ့ရှိအပ်တဲ့ကိုကျင့်တရားအရာမှာတော့နိုင်ငံတကာနဲ့ရှင်လို့မရနိုင်သေးဘူးလို့မိမုံထိုးပြလိုက်တယ်လို့ထင်ပါတယ်။ရင်ကျေးတဲ့လူအတိုင်းဝိုင်းမှာအလုပ်တစ်ခုလုပ်မယ်ဆိုလို့ရှိရင်အတကဖြစ်မဖြစ်လူချင်းဝန်းနဲ့ညီမညီဆိုတဲ့အချက်ကိုအဓိကထားနေခြင်းမှာကျွန်တော်တို့နိုင်ငံမှာတော့ဥပဒေကိုလည်းမလေးစားလူချင်းဝတ်ဆိုတာလေစီးရင်းနဲ့အောင်ထဲခဲ့ကြလို့အရင်ဆိုရလက်ထက်မှာမြေယာပြဿနာဖောက်ကမြေစားပုံပြဿနာမြေတွေ့ချောင်းတွေတဲ့ရွှေကျင်တဲ့ပြဿနာအခွန်ရှောင်းတဲ့ပြဿနာအစရှိတဲ့ပြဿနာပေါင်း6,000နဲ့ဖွဲ့ပေါက်ခဲ့ရပါတယ်။အရေးအတွက်အနည်းငယ်သာရှိတဲ့သတိကြီးများနိုင်ငံတကာနဲ့ရင်းမောင်းတန်းနိုင်ရေးအတွက်အချိန်ကလူသားစားပန်းပေါင်းများစွာကပါရပီဖြည့်ပေးနေရပြီးထမင်းတော်အနက်မမှန်ပဲဘဝတွေကိုပိဆက်ခဲ့ရပါတယ်အသေးစားလုပ်ငန်းရှင်တယောက်အနေနဲ့ကျမရဲ့အမြင်ကတော့ဒီလိုပိတ်ဆို့မှုဟာအောက်ခြေလူတန်းစားတွေပေါ့ 地大天下的就得要么不是那两边推单龙安县金面的推金面的江南那边刘建文的你刘干家美术影片而且跟刘安山面也不哇哈进入对马连连拉来马皮皮哦那俺的朋友都得一样的这红路先要把马皮把的路停下来
那个多少钱都可以没有水所以你就把说无忌အရှင်လုံးကလည်းပဲတောက်ဆောင်ဟလာရေယူတာတွေချထားခဲ့တယ်။အဲဒီချထားခဲ့တဲ့ဂျားတွေကပဲဒီလိုပဲကြော်ပြီးတော့ခွပြီးတော့လုပ်ခဲ့ကြတာတွေရှိတာပဲ။အဲဒီဂျားတွေကပဲဒီပိတ်ထားတဲ့တထေးတွေကချမ်းသာတဲ့ချမ်းသာသွားကြတာပဲ။ဆိုတော့ဒီလိုမျိုးဆက်ပြီးတော့ချထားမယ်ဆိုတာတခြားနီလန်တစ်ခုခုနဲ့ညှိနှိုင်းပြီးတော့အပြေရှာပြီးတော့လုပ်မယ်ဆိုရင်ပိုပြီးတော့မထိရောက်နိုင်ဘူးလား။တခြားပိုကောင်းတဲ့နီလန်များမရှိဘူးလားခင်ဗျာ
။ဒါတော့ဟိုအားလုံးညှိနှိုင်းပြီးတော့အပြေရှာရမယ်ဆိုတာကျွန်တော်တို့တူတူကြတယ်ဆိုတော့ဟိုအပြေရှာဖို့တော့တော်တော်ဖြစ်ပါလေ။နောက်တစ်ခုကဒီဒီခရိုလေးတွေကိုရင်းကောဒီလူတွေကောဘယ်လောက်ထိစေတနာရှိတယ်လဲ။နောက်အပြောင်းလဲအတွက်ကိုဘယ်လောက်ထိသူတို့ကောဟိုစိတ်ပါလက်ပါနဲ့ဟိုပူအောင်ပြင်နေပါလေဆိုတဲ့ပုံပါလေမှုတွေပဲ။အထူးသဖြင့်ပြောရင်တော့ဒီဟာနိုင်ငံရေးရဲ့တောက်ဆက်တဲ့စေတနာတွေပါ။ကျွန်တော်တို့ဒီနိုင်ငံမှာပြီးခဲ့တဲ့ဒီဖြစ်ဆက်တဲ့အစိုးရတွေမှာနိုင်ငံရေးစနစ်ရကျွန်တော်တို့ပါရင်းနေတယ်။အဲ့လိုပဲကြံ့ကြောက်မှုတွေပါရင်းနေတယ်ဒီမမလေးကတော့စူပါမားကတ်ကနေတော့ပြောတာပါလေ။ဒါကြလို့လည်းတော့အာနာဘဲအပေါင်းပြီးတော့ဟိုပေါင်းမြင့်ရောင်းစားနေတာပြီးတော့ဒီဒေါ်လေးကူနဲ့ဒီအဖိုးလေးရှောင်ပြီးတော့ချမ်းသာလာတဲ့စီစာတွေကအများကြီးပါ။ဆောရော့ဒီလုပ်ခဲ့တဲ့ကိုချင်းတရားပုံနာလေးလည်းအများကြီးပါ။အဲ့လိုဆိုတော့ဆက်ကြတော့ဒီလူကိုလည်းကိုချင်းတရားတွေကိုဟိုတကယ်ကိုချင်းတရားတွေကိုကောင်းအောင်ဖြည့်ပြီးရမယ်။နောက်တစ်ခုကပြည်သူကောင်းတယောက်ဖြစ်နေတဲ့အဖုံမူတရားပြီးဆောင်လာလို့ဒီစစ်ပတ်ကစီးပွားရေးတော့ပို့ပြီးတော့ဒီထက်တည်းတည်းဝင်ပါပါလေ။ပရိုဖက်ရှင်နယ်အလုပ်ကြီးအောင်ကြောင်းနေတယ်ဆိုလို့ပြင်တော့ဒီဒီနေတွေကဟိုပို့ပြီးတော့ကောင်းဆောင်လဲတက်ပြီးတော့ပြောရဲပို့ထုတ်တယ်လာမယ်နောက်တစ်ခုကလူပေးပို့မှုဆိုတာဒီထက်ဟိုကြော့ပွားပြီးတော့ခါကျတော့တကယ်ချုပ်ပတ်တဲ့သူတွေကိုအရင်းနဲ့ဆောင်ရောက်တယ်ဆိုရင်တော့ဒီဒီနေတွေကထုတ်တယ်လာမှာပ
ါဟုတ်ကဲ့ခင်ဗျ Facebook ကနေဆွေးနွေးထားတဲ့တော်ရရှင်ဒူးကလည်းပဲမြန်မာနိုင်ငံအနေနဲ့ဖြစ်တယ်လို့လုံမနေရပဲလုံတယ်လို့ဖြစ်စေခြင်းတယ်ဆိုရင်တော့အမေရိကန်အနေနဲ့ဘယ်သူမျက်နှာကိုမှမထောက်ပဲမြန်မာပြည်သူတွေရဲ့မျက်နှာကိုပဲကြည့်မယ်ဆိုရင်တန်ခတ်ပိတ်ဆို့မှုဆိုတာမြန်မာနိုင်ငံသားအားလုံးနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်မရှိတဲ့တော့ပါဘူးတဲ့အဖက်ဖက်ကိုကြည်ချင်းအဖြစ်မြန်မာနိုင်ငံကိုတန်ခတ်ပိတ်ဆို့မှုဆိုတာနောက်မှမရှိတဲ့တော့ပါဘူးတဲ့နောက်ဒူးကတော့ပိတ်ဆို့ခြင်းဆိုတာအခွင့်အရေးချိုးဖောက်ခြင်းသာပဲတဲ့ခရိုနီကိုတိကျတဲ့ဥပဒေနဲ့သာဆုံးမရပါမယ်ဆိုလိုတာကပိတ်ဆို့တဲ့နည်းလမ်းမဟုတ်ဘဲနဲ့တရားဥပဒေနဲ့ဆောင်ရွက်မှသာဖြစ်နိုင်ပါမယ်တဲ့ဆိုတော့ဆောက်ကမောင်ညိုဒီခုနကတော့ဆွေးနွေးသွားတဲ့အထက်မှာဥပဒေကြီးဟုတ်ကဲ့ဆရာဥပဒေဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်မြန်မာနိုင်ငံရဲ့အခြေအနေကဟလာစိတ်ချလက်ချပေါ့လေပြောရရင်တော့အယတားအစိုးရစစ်စစ်ဒီမိုကရေစီကိုဒီမိုကရေစီစစ်စစ်မဟုတ်သေးဘူးစစ်စစ်ရဖို့တွားဖို့ဥတည်နေတဲ့အလားအလာခေါင်းကြီးလုံးလုံးမြင်နေရတဲ့အခြေအနေမျိုးပဲနဲ့စိတ်အေးလေးနေလို့ရနိုင်တဲ့အခြေအနေမျိုးမဟုတ်သေးတဲ့အခြေအနေမှာတော့အခုလိုမျိုးလုံးလုံးကြီးလှုပ်ပေးလိုက်တာဖွင့်ပေးလိုက်တာရှော့ပေးလိုက်တာတဲ့တချို့တဝက်ထားတာကအထောက်အကူမဖြစ်စေနိုင်ဘူးလားဆရာ
အဲ့ဒါအဲ့လိုပဲအမေရိကန်ကတွင်းပြီးတော့အဲ့လိုလုပ်ထားတာလေအဲ့တော့တစ်ဖက်ကပြန်ပြောရင်အပြည့်အဝကြီးစိတ်ချလက်ချကြီးဒီမိုကရေစီစစ်စစ်ကြီးကတော့ဘယ်တော့ဖြစ်မှာလဲအဲ့လိုမျိုးကြီးရှိရမှာအဲ့တော့အမေရိကန်ရဲ့ဒီမိုကရေစီမျိုးဖြစ်မှာလားပေါ့နော်ဒါမျိုးစဉ်းစားကြရတခုရှိပါနောက်စောစောဆရာကြီးဆွေးရတဲ့မှာအဲဒါဟာနိုင်ငံကြီးရဲ့အစွဲပွားပြဿနာဆိုအဲ့ဒီအဲ့ဒါအရေးကြီးလို့မှာလေအဲ့ဒီကနေပြောဖြစ်လာတာပေါ့အဲ့တော့လည်းပြောရအောင်နိုင်ငံရေးနယ်ပယ်ကစီးပွားရေးသမားကိုတုံးချတယ်စီးပွားရေးသမားသာသာနိုင်ငံရေးသမားကိုပြန်ပြီးတော့တုံးချခဲ့တာပေါ့တုံးချရင်လည်းဘယ်လိုဖြစ်လာလဲအဲ့တော့အဲ့ဒီဆရာကြီးပြောကြတယ်လို့ပဲနောက်ဆုံးတော့ rule of law ပေါ့နောက်ကျွန်တော်က rule of law ဆိုတာဥပဒေရဲ့စုံမှုမျိုးမရှိခဲ့တာရှိတဲ့ဥပဒေတွေကဟိုတကယ်တမ်းထိတိရောက် enforcement တော့လည်းမလုပ်နိုင်ကြတာအစနစ်ကြီးတစ်ခုလုံးပေါ့အဲ့လိုဖြစ်ခဲ့တာလေအခုကျွန်တော်တို့လက်ရှိတဲ့နေမှာဒီဥပဒေနဲ့လုံနိုင်တယ်လာလုပ်ငန်းတွေကိုရှင်းပြင်ခင်းပြီးပြီးနေတယ်တရားရုပ်ကိုမျက်နှာသာမပြီးဘဲနဲ့လုပ်မယ်ဆိုရင်ညနာထဲမှာရှိမယ်ဆိုတာမျိုးတွေရှင်းသွားနိုင်တယ်အဲ့တော့ဟိုတုန်းကတော့လုံးလို့လဲရတယ်လုံးလို့ရလို့လဲလုံးတာလုံးလို့ရအောင်လဲလုံးပေးထားတယ်အခုအဲ့လိုချင်းမျိုးတွေလုံးလို့မရအောင်ခိုင်းလုံးခွင့်မပေးရင်မလုံးနိုင်ဘူးဘာလို့မလုပ်ကြမှာမဟုတ်ဘူ
းဟုတ်ကဲ့မနေ့ကျဆိုရင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုရောက်ပါမယ်။ဒီနေ့တရက်ခီးစဉ်သူနေပြီးတော့မှတွေ့ကြဆီရဲ့အကောင်းဆုံးနေနဲ့တွေ့မယ်။အဲတန်ခတ်ပေးဆုံးမှုတက်တန်းတိုးတဲ့ရက်ပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်ကစင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းပဲဒီဥစ္စာတွေကအချိန်တန်ရင်သူ့အတူပြီးသွားမယ်၊သူ့အတူပျောက်သွားမယ်၊သူ့အတူရုပ်သိမ်းသွားမယ်ဒါထိခိုက်စရာမရှိဘူးလို့လည်းပြောထားတာကရှိပါတယ်။ဆိုတော့အမေရိကန်ပြည်ထောင်စုအနေနဲ့ကရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥမာမနေ့ကနိုင်ငံသားရဲ့ဝန်ကြီးလာတယ်ဆိုရင် အမေရိကန်ပြည်ထောင်စုဘက်ကမြန်မာနိုင်ငံဘက်ဘာသတင်းစကားများပါလာမယ်လို့ဥပုကြီးသုံးသပ်မိတယ
်။အဓိကတော့ကျွန်တော်တို့ညော်လင့်တာကဒီဆန်းရှင်းဆက်ပြီးတော့တိုးရတဲ့ဒီစာရေးကိုသူရှင်းတဲ့နိုင်ငံမျိုးတွေရှိတယ်။ဘလို့အခြေအနေမျိုးတွေဖြစ်လို့ရှိလို့ရှိရင်တော့ဒီဆန်းရှင်းကိုချုပ်ပြီးပြီးနိုင်ငံဆိုတဲ့အခြေအနေမျိုးတွေကိုတို့ရှင်းပြအောင်ရှင်းပြနိုင်တာရှိပါလေ။ဒါဆိုအမေရိကန်နိုင်ငံရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ policy တွေပါ။နောက်ပြီးတော့ကျွန်တော်ဒီစစ်တပ်နဲ့ဘလို့ဒီစစ်တပ်ကိုဘယ်လိုကူညီရမလဲနောက်တစ်ခုကဒီစစ်တပ်နဲ့ပတ်သက်ပြီးတော့တကယ် professional army ဖြစ်လာအောင်လူ့ကူညီတွေဒီစားလိုက်တာလိုက်တာစစ်တပ်ဖြစ်လာအောင်တို့ဘယ်လိုသမုတ်ကူညီရမလဲဆိုတဲ့တရင်းအကောင်မျိုးတွေကိုပြီးနိုင်တယ်ကျွန်တော်တို့ခံစားမိပါတယ်အဲ့ဒီအပြင်လက်ကျန်ရှိနေတဲ့နိုင်ငံရေးကျင်းသားတွေလူ့မှုရေးအတွက်ကိုလည်းတို့တက်နိုင်ကြများဟိုဆော်ဟောလိမ့်မယ်လို့လည်းကျွန်တော်တို့ဟိုပြောလည်းမိပါတယ
်ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပေးတဲ့ရောက်ကမောင်ညိုဥပိုကြီးပါဝင်ဆွေးနွေးကြတဲ့သောတာရှင်တွေ email ပို message ပို့ဆွေးနွေးကြတဲ့သောတာရှင်တွေအထူးသဖြင့်ဒီလိုင်းကနေတိုင်းနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုဒီပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုကိုဆက်ပြီးတော့ဆွေးနွေးကြသေးတယ်ပေါ့ခင်ဗျာ